ရှမ်းပြည်နယ်အတွင်းမှာတော့တိုင်းဒေသလက်နက်ကင်တွေအချင်းချင်းကြားမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒီရက်ပိုင်းနေ့တွင်တီပေါ်မြို့နယ်မှာစစ်ကြီးဒုက္ခသည်300လောက်ရရှိခိုးလုံနေကြရပါတယ်။မိုင်းကင်မြို့နယ်မှာလည်းဒုက္ခသည်2000ကျော်လောက်တင်းရှောင်နေရသေးပါ။ရန်ကုန်ကပေးပို့တဲ့ရှမ်းပြည်နယ်ကတိုက်ပွဲဒီစစ်ကြီးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုတော့ကိုစောမိုးကျော်ကပြောပြမှာပ
ောင်းအတပ်ဖွဲ့တွေနဲ့ SSPB ရှမ်းပြည်မြောက်ပိုင်းပူပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေအကြားဒီလ၈ရက်နေ့ကတည်းကစတင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေကြောင့်စစ်ပီးဒုက္ခသည်တွေဟာတီဘောမြို့နယ်ဘောကျူဖျားဘက်ကိုလာရောက်တိမ်းရှောင်နေကြတယ်လို့၂၀၂၀ရွေးကောက်ပွဲအနိုင်ရတီဘောမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နန်းမွမ်းမွမ်းပေါင်က VOA ကိုပြောပါတယ
်နေ့ရက်ရှိပြီဆိုတော့ရောက်လာတာအတိကဒီအဲ့ဘောကျူနာနီးတဲ့လောက်ခွန်အုပ်စုရဲ့ဂျင်ဒီအုပ်စုရဲ့ပေါ့သူတို့ကဘောကျူဖျားရဲ့ဟိုစရက်တွေမှနေနေတာချင်းမနေ့ကစရင်ကတော့109အင်ဆိုဒီနေ့နေ့လည်းဒါတော့120နှစ်ဖြစ်သွားပြီအလူဦးရေက198ရှင်တိုင်းမဲ့နည်းနည်းတိုးလာသေးတယ်ခုနကတော့မယူရဘူးဆင်းရဲ
တီဘောမြို့နယ်ဘောကျိုးမှာရောက်နေတဲ့စစ်ပြေးဒုက္ခသည်တွေကိုဒေသခံလူမှုကူညီရေးအသင်းတွေအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC ကစာနာရိက္ခာတွေလာရောက်ထောက်ပံ့တာတွေရှိသလိုကူလာတမကရဲ့ Save the Children အဖွဲ့ကလည်းလာရောက်ဖို့ရှိနေတယ်လို့ပြောပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နေရာဟာတီဘောနဲ့ကြောင်မဲမြို့နယ်အစပ်ဒေသမှာဖြစ်တာကြောင့်ကြောင်မဲဒေသခံတချို့ကလည်းကြောင်မဲမြို့နယ်ဘက်ကိုတိမ်းရှောင်တာတွေရှိနေပါတယ်။စစ်ဘေးလွတ်ရာကြောင်မဲမြို့ပေါ်လာရောက်ခိုလုံနေသူတွေရဲ့အခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ်
။ကြောင်မဲဘက်အချမ်းကျတော့ထုံကြီးအောင်လေးနေပါလာနေတယ်နောက်ကတော့သူတို့မိတ်ဆွေတွေအိမ်ပေါ့မိတ်ဆွေတွေအိမ်သွားနေကြတယ်ကျွန်တော်အိမ်မှာလည်းကမိသားစုကြီးကြီးရှိတာပဲသူကတော့နေနေတော့ကျိုတင်ရှောင်းတဲ့ဘောပါအဲဒါကြောင့်ကျွန်တော်ဖွင့်မပြေးပါဘူးသူတို့ယူရဲထွက်လာပြီးရှစ်ဆောင်စခန်းလေးရေလို့မဟုတ်တဲ့အခါကျတော့အိမ်မှာရှင်းကောက်လို့မရဘူ
းတနတ်တန်တွေဂျူကြားဂျူကြားကြားနေရကြောင်းနဲ့နှစ်ပတ်တက်တွေအကြာစီးရင်တင်းမာနေဆက်ဖြစ်ပြီးတိုက်ပွဲတွေထပ်ဖြစ်လာနိုင်ကြောင်းကြောင်မဲနဲ့တီဘောမြို့ကန်တွေကပြောပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်အတွင်းမှာလည်း SSPB ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရဲ့တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေပါတယ်။ရှမ်းလက်နက်ကိုင်နှစ်ဖွဲ့အကြားပြီးခဲ့တဲ့နှစ်စက်တင်ဘာလလောက်ကတည်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာကြောင့်မိုင်းကင်မြို့ပေါ်မှာစစ်ပြေးဒုက္ခသည်2000လောက်ရောက်ရှိနေပြီးစားနပ်ရိက်ကအခက်အခဲတွေရှိကြောင်းစစ်ပြေးလာသူတွေကိုကူညီနေသူတူကပြောပါတယ်။
သူတို့အခဲတော့စားတောက်ပိုင်းဆိုင်ရာပေါ့ဆန်စီစားရင်းနေပေါ့လေ။ပြီးကြတော့ခွေရပိုင်းနေရာနဲ့မနေ့ပိုင်းဆိုနင်းနေခဲတော့လေ။ဆောင်းအထူတွေနဲ့ဟိုအခင်းတွေတော့လိုတာပေါ့လေ။အချို့ကြတော့လည်းအဲ့လေကွက်ထဲမှာမိုးကတဲထိုးပြီးတော့နေတဲ့လူတွေလည်းရှိတယ်ဗျာ။ဒီနေ့အကြောင်းဆောင်းနေတော့လိုတာပေါ့
။မိုင်းကင်မျိုးနယ်တဲကစစ်ပြေးဒုက္ခတဲ့အများစုဟာမိုင်းကင်မျိုးပေါ်ကဖုန်ကြီးကြောင်းအများစုမှာခိုလုံနေကြရတာဖြစ်ပြီးအဲ့ဒီမှာအ ਨੇ ဆုံးယာယီဒုက္ခတဲ့စကန်ဆယ်ကူလောက်ဖွင့်လှစ်ထားပါတယ်ပြီးခဲ့တဲ့လတွေတဲကမိုင်းကင်မြို့နယ်အရှေ့ပိုင်းကဒေသခံ4000ကျော်လောက်စစ်ဘေးလွတ်ရာထွက်ပြေးတင်းရှောင်ခဲ့ရသလိုဒေသခံတချို့လက်နက်ကြီးထိမှန်တာနဲ့မိုင်းနှင်းမိတာကြောင့်သေဆုံးရတာတွေလည်းရှိခဲ့ပါတယ်တိုက်ပွဲတွေရပ်ဆိုင်းဖို့ကိုရှမ်းတန်ငါတော်တွေအရဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေကရှမ်းတပ်ဖွဲ့နှစ်ဖွဲ့ကိုတိုက်တွန်းတာတွေရှိခဲ့ပေမဲ့လက်ရှိအချိန်ထိတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်